ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့စ်ပဇာမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းမှာတနင်္ဂနွေမွန်လွယ်ပိုင်းကမိလောင်မှုကြောင့်လူပေါင်း 12,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။မိဘေးသင့်ဒုက္ခသည် 12,000 အတွက်လက်တလောမှာဝါးဆယ်လုံးမိုးကာတစ်ချပ်စီစဉ်ပေးထားပြီးသူတို့ကိုလက်တလောချက်ပြုတ်စားတောင်းနိုင်ဖို့ gas မီးဖို့တလုံးစီလည်းပေးထားတယ်လို့မိဘေးသင့်ရိုဟင်ဂျာဒုက္ခသည်စခန်းကဦးကျော်မြင့်ခေါ်ဦးအစ္စလမ်ကအခြေအနေကိုအခုလိုပြောပြပါတယ်
မိဒီတော့ပါစီလို့တော့ဟောတာဟောတယ်လို့နည်းမောပါတဲ့ကလေးတို့ပြန်တော့တဲ့ဟောတာ
မိဘတင်သူတွေကိုတီးတန့်နေရာချမထားပဲမိဘတန်တင်ခဲ့တဲ့နေရာတဝိုက်မှာပဲယာယီအမိုးကတဲလေးတွေနဲ့ကိုလုံးနေထိုင်ခဲ့ကြတယ်လို့နီးစပ်ရာဆွေမျိုးမိတ်ဆွေတွေစီတဲကိုနေကြတယ်လို့သူကပြောသွားတာပါမိဘတန်တင်ရိုဟင်ဂျာတွေအတွက်ရိုဟင်ဂျာလူငယ်တွေနဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေဘက်ကကူညီကဲဆဲနေရာချတာရေးတွေကူညီပေးနေကြတယ်လို့ကုလသမဂ္ဂမနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီ UNHCR ရဲ့ကြေညာချက်မှာလဲမိလောင်မှုကြောင့်ကဲဆယ်ရေးစခန်း 2,000 ကျော်နဲ့ဆေးရုံတွေတင်ကြားရေးစင်တာတွေအပါအဝင်ယာယီအဆောက်အုံပေါင်း90ကျော်ပျက်စီးခဲ့ကြောင်းဖော်ပြထားပါတယ်။ကော့စ်ပဇာကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတသန်းကျော်နေထိုင်ကြပြီးအများစုက2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်အိုအိမ်ဆုံးကွာထွက်ပြေးလာရသူဥယေက9,400ကျော်ပါဝင်ပါတယ်ခင်ဗျာ